တမရနေရခိုင်အေတပ်ဖွဲ့တို့စီးပရိပခတင်းမှ40ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်မှမင်းဒီတုံကပြစ်ခတ်မှုဖြစ်ခဲ့ရာကြောင့်ကျောင်းနေအရွယ်ကလေးတယောက်သေဆုံးပြီးတော့ဆယ်နှစ်အောင်ကလေးတွေနဲ့ရွာသား၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တမရဘက်ကတော့မြောက်တောင်နဲ့မာလာရွာဘက်မှာအေအဖွဲ့ကစတင်ပြစ်ခတ်လို့တိုက်ပွဲဖြစ်ပွားတာလို့ပြောဆိုခဲ့တယ်လို့ဒေသခံတွေနဲ့အေဘက်ကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ပြစ်ခတ်တာလို့ပြောဆိုခဲ့ပါတယ်။ချင်းနေပြည်စုံကတော့ View မြန်မာပိုင်းသတင်းတောင်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်။
မနေ့ကကြောက်တော်မြို့နယ်ကလကံမြစ်ရှိဖက်မြောက်ကောင်ကြီးရွာနဲ့မာလာကြီးရွာကြားပြေခတ်ဆက်ခတ်မှုဖြစ်ပွားခဲ့လို့မြောက်ကောင်ကြီးရွာကအသက်70နှစ်အရွယ်သုံးတန်းကျောင်းသူမတ်သိန်းချေကြည်စံထိမှတည်ဆုံသွားခဲ့ပါတယ်။မြောက်ကောင်ကြီးရွာဖရဲမှာတရင်သုံးနေတဲ့တန်ခါတော်တော်ဘာနေမကောင်းလို့ဆေးရွေသာပူရင်းအပြန်မှာမြန်မာစစ်တပ်ကနေပြစ်ခတ်လို့ကြည်စံထိမှတည်ဆုံရတယ်လို့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့တည်ဆုံသူမတ်သိန်းချေရဲ့အကူရှိသူကပြောပါတယ်။
မင်းကတော့ကြားတော့တော်တော်တော့အဲနားနဲ့တော်တော်တော်ရောအင်းကပြန်လာလို့ကညံတူကအလီမှုတ်တယ်ဒီလိုညံတူကညံတူကဆင်းပြစ်တာအဲ့ဒီမှာညီမကတိကျတော့မင်းကဆောင်းနိုင်တော့ဆိုတော့တိကျလို့ဆိုတော့ဒီမှာစကားတွေကပြရတယ်တပည့်တွေတော့မဟုတ်ဘူး
တိကမှုတွေဖြစ်ပွားပြီးမြောက်တောင်ကျေးရွာကရွာသားတွေဟာဒါစီကျေးရွာဘက်ကိုအများပြားသိမ်းရှောင်ရောက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်အလားတူမာလာချေးရွာမှာလည်းပြစ်ခတ်မှုဖြစ်ပွားခဲ့လို့ဆယ်နှစ်အောက်ကလေး၃ဦးနဲ့လူကြီး၂ဦးတိခိုက်တန်ရာရရှိခဲ့တယ်လို့အခင်းဖြစ်ပွားရာကိုကိုယ်တိုင်ရောက်ရှိနေတဲ့ကြောက်တော်လူမှုကွန်ရက်ပေးရေးဖွဲ့ဝင်ကိုစောဝင်းကပြောပါတယ
်မာလာရွာမှာတည်ရတာ၄ဦးကြောက်တော်တေးယုံ၁ဦးရဲ့စစ်တေးစေးယုံမှာ၁ဦးရဲ့နောက်လူကတော့စေးယုံတက်ပြာမနေဘူးကြည့်ရတယ်လေဦးမှာတက်ခဏ15နိုင်ရှိတဲ့အပေါ်တူရဲ့ကျဲတူကကလို့သက်စီနာမအောင်ကျားဒီစွာတက်ပုံမှရှိတဲ့ကလေးပေါ့
တမတော်ဘက်ကတော့ရခိုင်လက်နက်ကန်ဖွဲ့ကနေမာလာယွာနီတမတော်ကိုတတ်ဆက်ချက်လို့တိုက်ပွဲဖြစ်ပွားတာဖြစ်ပြီးအယတအတိခိုင်မှုအခြေအနေကိုမသိရှိသေးဘူးလို့အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ်
မင်းကသူကတော့အဲ့ဘာလာနဲ့ဟလာကြောက်တောင်ကြားထဲမှာပဲဖြစ်တာပေါ့ကျွန်တော်တို့ဒီကနေပြီးတော့မှပြန်တန်းတစ်ခုပေါ့အောက်ကိုပြန်ဆင်းလာတာရှိတယ်ဘလောကနေတော့ဒီဘက်ကိုပြန်ဆင်းလာပေါ့ဘာလာကျော်အဝင်သားမှာအေကောင်းကျန်းလူတွေကရွာထဲကနေပြီးတော့မှဖြစ်တယ်ကျွန်တော်တို့လုံငွေတက်ဘက်ဝင်နေတဲ့ပြန်တန်းပြစ်ခတ်တာဒါတော့ရှိတယ်မင်းက6နာရီကျော်ဝင်းကျင်တော့ပါဖြစ်တာပေါ့ဒီကိုင်းကျင်နေကတော့ကျွန်တော်တို့ဒီကတော့ဘာမှမပြောဘူးများကားမှန်နေနည်းနည်းလေးပဲပျက်စီးသွားတာလေးပဲရှိတယ်ဒီကြောင်နာမှာဟလာတိုက်ပွဲဖြစ်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကိုင်းကဖြစ်နိုင်တယ်ဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်မကြားမိဘူး
ရခိုင်တပ်တော်၏ပြန်ကြားရေးရာရှိခိုင်ဒုက္ခကတော့မနေ့ကကြောက်တော်ဘက်မှာမြမသမတော်နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ
်။ရောက်တော်နဲ့ဒီမာလာရွာကျမှာငါတိုက်ပွဲဖြစ်တာမဟုတ်ဘူး။အဲ့ဒီမှာမနေ့ကတိုက်ပွဲဖြစ်တာမရှိဘူး
။မနေ့ကတော့ဗုဒ္ဓကောင်မြို့နယ်ပြင်ချောင်းဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ်။
မင်းကတိုက်ပွဲဖြစ်တာကကျွန်တော်တို့ဒီစစ်ကိုရဲနေမှာဆိုလို့ရှိရင်ဗုဒ္ဓကောင်မြို့လိုပြင်ချောင်းရွာအနီးအဲ့ဒီမှာတိုက်ပွဲဖြစ်တာရှိတယ်။ဒီဓမ္မစစ်တပ်ရဲ့ဒီအင်အားတရား၅ဆယ်လောက်ရှိတဲ့စစ်ကြောင်းကိုကျွန်တော်တို့ရခိုင်တပ်တို့ကောင်မန်ဒိုတွေကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်။အော်အဲ့ဒီမှာရန်သူဖက်ကနေပြီးတော့၅ဦးကြာဆုံးပြီးတော့ခြေဥဒဏ်ရရတယ်ကြာ
။တမရဘက်ကမင်းကပြင်ချောင်းလေးတိုက်ပွဲဖြစ်ပွားမှုကိုအတိမပြုနိုင်ဘူးလို့ပြောဆိုခဲ့တယ်လို့တမရဘက်ကထိခိုက်ကြဆုံးမှုအခြေအနေကိုလည်းတိကျအတိပြုချက်မရသေးပါဘူး။ရခိုင်ပြည်နယ်မှာတမရနဲ့အေအေဖွဲ့တို့ကြာစစ်ရေးတင်းမာမှုတွင်အရသားတွေထိခိုက်မှုတွေပုံမှုများပြားလာနေပါတယ်။သမရုံနဲ့ရခိုင်တပ်တော်၏စစ်ဖွဲ့ကြားတိုက်ပွဲကြောင့်အရသာ30ကျော်တေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရှိသူ80စစ်ဘေးရှောင်ဒုက္ခသည်4000ကျော်ရှိတယ်လို့လည်းရခိုင်ရေးကူညီဆောင်ရွက်နေတဲ့လူမှုဖွဲ့စည်းတွေကလည်းစည်ရင်ပြုစုထားပါတယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုရပ်ဆဲဖို့စစ်တွေမြို့ပဝင်းပုံကျုံပောက်တော်မောင်တော်စတဲ့မြို့နယ်၄ခုမှာတန်ခါတော်တွေနဲ့ရခိုင်မျိုးသားတွေကလည်းမနေ့ကလူထုဆန္ဒဖော်ထုတ်ပွဲကျင်းပခဲ့ပါတယ်ခင်ဗျာ